မြန်မာနိုင်ငံတချို့ဒေသတွေမှာမိုးတက်ထန်ရေရှမ်းပြီးမြေပြိုလူတွေဆုံးမှုတွေအထူးဖြစ်နေချိန်မှာလမ်းမဲ့ရပ်ပိုင်းတွေအတွင်းအထူးသဖြင့်ချင်းရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တနင်္သာရီတိုင်းတွေမှာမိုးထန်များနေအောင်မယ်လို့မိုးလေဝသနဲ့ဆက်လာပြီးတာဦးစီးဌာနကတတိပေးသွားပါတယ်။အဆိုပါဆုံးဖြစ်ရပ်တွေအဖြစ်မွန်ပြည်နယ်ပေါင်မြို့နယ်တဲချူကုန်းကျေးရွာမှာဩဂုတ်လ9ရက်နေ့ကမိုးကြီးပြီးမြေပြိုလို့အိမ်တွေကားတွေပြည်သွားခဲ့ရပြီးတရားဝင်စီးအရာဒီကနေ့နေ့လယ်2နာရီအချိန်ထိဆိုရင်တေဆုံးသူ33ဦးထက်မနည်းရှိသွားပြီလို့မြန်မာနိဒတ်ဦးစီးဌာနရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီနေ့လည်းအဲ့ဒီနေရာကကျွဲချံကျေးရွာအပအဝင်203နေရာမှာမြေထပ်ပြိုခဲ့ပေမဲ့အသေးအပြောက်တော့မရှိပါဘူး။မွန်ပြည်နယ်ပြည်နယ်ထက်မှာမိုးများပြီးတော့ရေကြီးနေတာကြောင့်ဒေသခံ9000ကျော်ပေးလို့ရရှောင်နေရတယ်လို့ကုလသမဂ္ဂရဲ့သုသာချင်းစာနာမှုဆိုင်ရာအကူအညီပေးရေးညှိနှိုင်းရေးမှူးရုံး UNOCHA ကပြောပါတယ်။မြန်မာနိုင်ငံစစ်ချင်းရခိုင်နဲ့ချင်းပြည်နယ်တွေမှာလည်းမိုးများပြီးတော့ရေကြီးရေရှမ်းမှုတွေရှိခဲ့ပြီးရေသေးကြောင့်ခလုံးရဲစခန်းတွေမှာနေထိုင်နေရတဲ့လူပေါင်း4000လောက်ရှိနေပါတယ်လို့ UNOCHA ကပဲပြောပါတယ်။ကုညီကယ်ဆယ်ရေးတွေအတွက်ချက်ချင်းနေအတွင်းဒေသတာဝန်ရှိသူတွေအရက်သက်လူမှုအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းပူးပေါင်းဆောင်ရွက်နေကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။